ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်မှုဟာအချိန်မီဖြစ်လာနိုင်တယ်လို့အခုခါမှာအမေရိကန်ကယုံကြည်လာပြီးဖြစ်တယ်လို့ဒါဟာဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအကြီးမားဆုံးစီးပွားလှုပ်ရှားမှုလည်းဖြစ်လာနိုင်တယ်လို့သမအင်ဂျီအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတင်းငွေနဲ့မှပြောပါတယ်။ရုရှားဟာယူကရိန်းကိုစစ်အားအလုံးအင်းနဲ့ဝင်ဖို့လုပ်နေတယ်လို့ယုံကြည်တဲ့အတွက်လည်းတုံ့ပြန်ရေးအတွက်ပြင်ဆင်ဖို့ပြင်းပြင်းထန်ထန်ဆောင်ရွက်နေရတယ်လို့ Jake Sullivan က NBC သတင်းဌာနမေးမြန်းချက်မှာပြောခဲ့တာပါ။ Fox သတင်းဌာနကတော့ရုရှားကလည်းယူကရိန်းကိုတိုက်ခိုက်ဖို့အချိန်မီလှုပ်လာနိုင်တယ်လို့ဒါဟာလမ်းမဲ့သတင်းပတ်တွေအတွက်မှလည်းဖြစ်လာနိုင်ကြောင်းနဲ့ဒီလိုရုရှားကတိုက်ခိုက်နိုင်ချေတာ90ရာခိုင်နှုန်းရှိနေတယ်လို့ American ထောက်လှမ်းရေးတွေကတွက်ချက်ထားကြောင်းလည်းပြောပါတယ်။ဒါအပြင်ဒီလိုဝင်ရောက်ထူးထောင်မယ်ဆိုရင်ယူကရိန်းပြည်သူတွေလည်းတင်းကျပ်ဆုံးရှုံးမှုကြီးမားနိုင်တယ်လို့ American ကပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုကြီးအများအချက်မှမှဖြစ်တဲ့အတွက်ရုရှားကလည်းအထင်အားဖို့ရှိတယ်လို့ပြောပါတယ်။ရုရှားဘက်ကဘာပဲလုပ်လို့ American ကတုံ့ပြန်ဖို့အတွက်အတင့်ရှိနေတယ်ဆိုပေမဲ့ရုရှားရဲ့လုံခြုံရေးစိုးရိမ်ချက်နဲ့ပတ်သက်ပြီးအမေရိကန်နဲ့နေတို့မဟာမိတ်29နိုင်ငံတို့ဘက်ကလှုပ်ဆောင်ဖို့ရှိတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဖို့အတွက်အမေရိကန်ဘက်ကဆန္ဒရှိတယ်လို့လည်းပြောပါတယ်